မြန်မာနိုင်ငံမှာကိုလိုနီအုပ်ချုပ်ရေးကိုအန်တူခဲ့တဲ့1300ပြည့်အရေးတော်ပုံ85နှစ်ပြည့်စင်ရတုအခမ်းအနားတရက်မန္တလေးမြို့မှာဒီကနေ့ကျင်းပခဲ့ပါတယ်ရှင်။ဒါ့အပြင်အဲ့ဒီအချိန်ကာလကကြာဆုံးခဲ့တဲ့မန္တလေးအာဇာနည်18ဦးအမတ်တရကြောက်စာတိုင်းစိုက်ထူပွဲကိုလည်းပြုလုပ်ခဲ့ကြပါတယ်။အရင်စစ်စိုးရလက်ထက်တစ်လျှောက်လုံးတော့ခတ်ပိတ်ထားခဲ့တဲ့အာဇာနည်18ဘိတ်မှန်ကိုအများပြည်သူအမြဲဝင်ထွက်ကြည့်ရှုနိုင်အောင်မြို့ကန်တွေအနေနဲ့ကြိုးပမ်းသွားကြမယ်လို့လည်းဆိုပါတယ်ရှင်။ VOA ဝိုင်းတော်သားကိုသားညွန့်ဦးကရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်
။ရဟတ်တန်ဃာတွေနဲ့ចောင်းသားတွေပါဝင်တဲ့မန္တလေးအာဇာနည်18ဦးကြာဆုံးခဲ့ရတဲ့1300ပြည့်အရေးတော်ပုံ85နှစ်ပြည့်အခမ်းအနားကိုအာဇာနည်18ဦးရဲ့ဂူဘိတ်မှန်မှာဒီကနေ့ကျင်းပတာဖြစ်ပြီးတော့ဒါဆိုရင်တော့ဒီနှစ်30အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့အကြီးကျယ်ဆုံးကျင်းပခဲ့ကြတာပါ။မနေ့ပိုင်းတန်ဃာအပားကြီး1300ကိုစွန်းလောင်းတင်တွေကစုပေါင်းပြီးတော့ဆုံးကတ်လှူဒန်းကြသလိုပဲ၈နိုင်ခွဲမှာတော့ဒီအာဇာနည်18ဦးရဲ့ဂူဘိတ်မှန်ရှိရာကိုချီတက်စုဝေးဂါဝရာပြုခဲ့ကြပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ကလည်းတဝန်လောင်းပြီးပို့ခဲ့ပါတယ်။နှစ်ပေါင်းများစွာကျင်းပခွင့်မရခဲ့တဲ့မန္တလေးအာဇာနည်18ဦးကြာဆုံးမှုဒီ1300ပြည့်အခမ်းအနားကိုလူ2000ကျော်တယောက်လာပြီးတော့ပန်းကွေပန်းစီတွေနဲ့ဂါဝရာပြုကြတာပါ။ဒီသမိုင်းဆိုင်ရာချက်လက်တွေကိုမန္တလေးမြို့သူမြို့သားတွေကိုယ်တိုင်မီးလျော့နေကြတာအတော့ကိုကြာပြီလို့အခမ်းအနားစီစဉ်သူတူဖြစ်တဲ့စိုက်ဆရာမင်းထက်ညင်းချန်ကပြောပါတယ
်။တချို့ဆိုရင်ကျွန်တော်တို့မန္တလေးမြို့သူမြို့သားတွေကိုယ်တိုင်ပဲအာဇာနည်ဘိတ်မှန်ကြီးရှိတာကိုမသိတော့ဘူး။တိမ်လို့ပျောက်ကွယ်နေပြီ။ဆိုတော့အဲ့ဒီထဲကနေဒါဆိုးရရအကောင်ကတော့ဘာဖြစ်ဒီပွဲတန်းတို့ကိုလည်းကျွန်တော်ပြင်ဆင်ကြတဲ့ခါကျတော့အဲတော်တော်များများသိတော့သိတာကိုပြောလို့ရတယ်။သို့တော်လည်းပဲကျွန်တော်တင်နေအားလုံးတော့လည်းပြင်ဆင်မသိနိုင်ဘူးပေါ့ကွာ။စိတ်ဝင်စားမှုကတော့အရင်နဲ့စာရအားကောင်းပါတယ်။
1300ပြည့်အရေးတော်ပုံဟာကိုလိုနီအုပ်ချုပ်မှုကိုစတင်တဲ့အလွှာအသီးသီးကမြန်မာလူလူတရက်လုံးရဲ့ပထမဆုံးလှုပ်ရှားမှုတစ်ခုဖြစ်ပါတယ်။ကိုလိုနီအုပ်စိုးမှုကိုလုံးဝဖယ်ရှားမပစ်နိုင်ပေမဲ့လို့အမျိုးသားလွတ်လပ်ရေးအတွက်ကနဦးခြေလှမ်းဖြစ်တယ်လို့သမိုင်းပညာရှင်တွေကယူဆထားတာပါ။အဲ့ဒီလှုပ်ရှားမှုတွေမှာ30ကျော်ကြာဆုံးခဲ့ပြီးတော့မန္တလေးမြို့မှာလည်းရဟန်းတန်ဃာတွေပါဝင်18ဦးကြာဆုံးခဲ့ရပါတယ်။ဒီကြာဆုံးသူတွေကိုအာဇာနည်18ဦးဆိုပြီးတော့မန္တလေးမှာကပီးတင်ပြီးတော့အဲ့ဒီချိန်မှာပဲမန္တလေးလူထု2000ကျော်ကတက်ရောက်ပြီးတော့ခန်းခန်းနားနဲ့စာပနာလုပ်ခဲ့ကြတာပါ။အဲ့ဒီမှာအာဇာနည်18ဦးဂူဘိတ်မှန်ရဲဆိုပြီးတော့ဖြစ်လာခဲ့ပါတယ်။ဒါပေမဲ့လည်း88ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအဲ့ဒီနေရာကိုအဝင်ထွက်ကစထူပဲတင်းကျပ်ခဲ့တယ်လို့ကိုမင်းထက်ငင်းချမ်းကရှင်းပြပါတယ
်။စစ်စိုးရတဲ့ရောက်တဲ့အခြေအားစပြီးတော့ဒီနေရာကကျွန်တော်လူလူလေးပါမရောက်နိုင်တဲ့နေရာဖြစ်သွားပြီ။ဒီမှာတပ်ဖွဲ့ဝင်တချို့တွေတပ်ဆွဲတယ်။ဒီနေရာနောက်ပိုင်းကျတော့လောကကိုကွဲပြားသွားတယ်။အခမ်းအနားတွေမပြောနဲ့ဒီနားမှာအရင်ကတည်းကအာဇာနည်18ဦးရဲ့စစ်ဘေးသားကြီးနဲ့ပုံမှန်ဆွေးနွေးနေကြတယ်တောင်မှအဲ့ဒီစီစဉ်နေပြီးလောက်ခွဲမရနိုင်တော့ဘူး။အဲ့မှာနှုံရောစရာအကောင်းဆုံးကတောင်းတော်ပြီရေတော်မုံရဲ့ဒါရေဝံတတပေါ့တူဖြစ်တဲ့ထင်ရှားတဲ့ရေဝံပါရင်ရဲ့ဒီအုတ်ကူနဲ့ကြောက်စာတွေပျောက်ကွယ်သွားတာပါအဲ့တော့ကျွန်တော်တို့လက်ဒီမှာအခုဒီ85နှစ်မြောက်မှာအဲကိုပါရင်အမတ်တရကြောက်စာတိုင်းထူဖို့လုပ်တော်လည်းပဲတက်ဆိုင်အာဏာပိုင်များကအဲဒီပေါ်မှာသဘောထားအနေနဲ့သူတို့မနစ်သက်ဘူးဆိုတဲ့အတွက်ကျွန်တော်တို့လောဆယ်တော့ဒီဟာကိုစိုက်ထူပဲမရသေးပါဘူးအဲ့တော့စင်စိုးရတဲ့ထက်ကကျွန်တော်တို့ဒီပျက်စီးခဲ့တာတွေယုံရင်းခဲ့တာတွေအားလုံးကိုတတ်နိုင်နေမှာအချိန်ပြီးအခုတော့ကျွန်တော်တို့ထိန်းသိမ်းနိုင်တလို့တော့ထိန်းသိမ်းဝင်ရပြီဒါပေမဲ့ပြည့်ပြည့်စုံစုံလက်စုပ်လက်ကိုင်တရားဝင်တော့မရသေးပါဘူးဒီအတွက်လည်းပဲကျွန်တော်တို့မြို့သူမြို့သားတွေသမိုင်းတမိုးတည်တဲ့သူတွေရှေ့မီတော်မီပုံကိုယ်တွေရောအားလုံးစုပေါင်းပြီးရောအာဏာပိုင်တွေရောဒီအာဇာနည်ဘိတ်မှန်ကိုဆက်လက်ထိန်းသိမ်းဆောက်ရှောက်ဖို့နဲ့အာဇာနည်ဘိတ်မှန်ကတော့ကတ်ထားဖို့မဟုတ်ဘဲနဲ့ဟလာနောက်မျိုးဆက်တွေရောနိုင်ငံသားဧည့်သည်တွေရောနိုင်ငံတကာရောသိရှိပြီးတော့မှအရေးတွေယူလာရောက်ကာရောပြုနိုင်ရအတွက်တော့ကျွန်တော်ဆက်ကြိုးစားသွားမယ်လို့ပဲအဲ့လိုပဲပြောချင်ပါတယ်
။အခုဒီအာဇာနည်18ဦးကြာဆုံးမှု85နှစ်ပြည့်ခန်းနာမှာထူးခြားခြားလုံနိုင်တာကတော့ကြာဆုံးသူတွေအတွက်ဂုဏ်ပြုကြောက်စာတိုင်းထူနိုင်ခြင်းဖြစ်တယ်လို့လည်းပြောပါရတယ်။အခမ်းအနားကိုတော့ရန်ကုန်နဲ့အခြားနယ်တွေကနိုင်ငံရေးအဖွဲ့အစည်းတွေလူမှုအသင်းအဖွဲ့တွေနဲ့တမကတွေတယောက်ကြပါရတယ်။ထိတ်ရှားသူတွေတဲကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံကတူဖြစ်တဲ့ဦးဝင်းတင်နဲ့သမိုင်းပညာရှင်ဒေါက်တာတိုးလှတို့တယောက်ပါရတယ်။အခုလိုဒီအခမ်းအနားအပြင်ဂုံပြူစပီဟောပြောပွဲနဲ့ဓမ္မသဘင်တွေကိုလည်းပြီးခဲ့တဲ့ရက်တွေကကျင်းပပြုလုပ်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။